Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တိုင်းရဲ့2015ခုနှစ်ဇွန်လ17ရက်ကြာသပတေးနေ့ညနေပဲ6နာရီခွဲကနေ9နာရီထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ကျမခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့တရုတ်နိုင်ငံမှာရောက်နေတဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ဟာဒီကနေ့မှာတော့တရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံပါတယ်။ IS သွေးကြွတွေကိုနှိမ်နင်းနေတဲ့အီရန်နိုင်ငံကိုအမေရိကန်ကအကူအညီပေးနေတဲ့အစီအစဉ်တွေကိုတစ်လခွဲနှစ်လလောက်ကြာရင်နောက်တစ်ဆင့်တိုးမြင့်သွားနိုင်မှုရည်မှန်းနေကြပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူညင်ညာပေးမှာပါ
။ဒီနိုင်ငံတကာသတင်းတွေညင်ညာပြီးမှာတော့ဒီကနေ့ထုတ်လွှင့်ပေးမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာကိုကံလက်နက်ကင်တပ်ဖွဲ့ကအပြစ်ရဆဲကြောင်းဒီကနေ့ကြေညာလိုက်ပါတယ်။ဘာကြောင့်မလဲ
။အဓိကတော့ပြဿနာတွေကိုငြင်းချမ်းတဲ့ဒီကံနဲ့တွားကျင်တယ်လို့ပါ။ဒီတော့ဒီဟိုကပေါ့လေးလာကျော်ဖြစ်ဖြစ်ပြီးသူ့ဆက်သွဲပြဿနာကအဲဒီတော့
ကိုကံလက်နက်ကင်တပ်ဖွဲ့ပြောခွင့်ရသူဦးထွန်းမြတ်လွန်ပြောကြားချက်ပါ။တစ်ဆက်တည်းမှာပဲလူဦးရေတိုးပွားမှုထိန်းချုပ်ရေးသမရရဲ့ပြီးခဲ့တဲ့လကလက်မှတ်ရေးထိုးအတည်ပြုချက်ပေါ်မှာကုလသမဂ္ဂဘက်ကအထူးစိုးရိမ်ကြောင်းထုတ်ပြန်ချက်နဲ့အတူတပ်ပိုင်မြေပေါ်မှာတိစောက်မဲ့ရန်ကုန်စစ်တီအစ်မြင့်အိမ်ယာစီမံကိန်းရပ်ဆိုင်ဖို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဆွေးနွေးခွင့်မရခဲ့ပါဘူး။စားတဲ့မြမပြည်ဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါလိမ့်ရှင်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးကြပါမယ်ရှင်။
ပထမဆုံးအကြိမ်ခီးစဉ်ဖြစ်တရုတ်နိုင်ငံမှာရောက်နေတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့မှာတော့တရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံပါတယ်။ပြည်ချင်းမျိုးတော်ကပြည်သူ့ကမ္ဘာဆောင်မှာခေါင်းဆောင်တို့တွေ့ဆုံခဲ့ကြတဲ့အကြောင်းတရုတ်နိုင်ငံမှာရှင်းဝါသတင်းဌာနကဖော်ပြခဲ့ပေမယ့်ဆွေးနွေးပြောဆိုမှုအသေးစိတ်ကိုတော့မသိရပါဘူး။ဒီနေ့ကနေ့ထိတရုတ်နိုင်ငံအလဲပတ်ခီးစဉ်တွင်ဒေါ်အောင်ဆန်းစုကြည်ဟာတရုတ်ဝန်ကြီးချုပ်လက်ကချင်းအာနာယကွန်မြူနစ်ပါတီတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှုစီစဉ်ထားတာပါ။ပြည်ချင်းမျိုးတော်မှာတရုတ်ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနောက်ပိုင်းမှာတော့ဒေါ်အောင်ဆန်းစုကြည်ဟာစီဝါရေးချက်ချာရှန်ဟိုင်းမြို့နဲ့မကြာခင်အနုံကမြန်မာနိုင်ငံပဲချင်းကလက်နက်ကန်ပြပကတိချမ်းမှာနေဆက်ဖြတ်ကျော်ချောက်ခဲ့တဲ့ဘုံတွေကြောင့်တရုတ်နိုင်ငံသားတွေထိခိုက်ဒေဆုံးခဲ့ရတဲ့ယူနန်ပြည်နယ်ကိုလည်းတွားရောက်မှာဖြစ်တဲ့အကြောင်းကွန်မြူနစ်ပါတီနဲ့နှိစက်တဲ့ပြည်ချင်းလူငယ်နေစဉ်သတင်းစာကဖော်ပြခဲ့ပေမယ့်အစီအစဉ်အသေးစိတ်ကတော့မပြောပါဘူး။ဆစ်ဆွေးရည်လက်ထက်ကလေးကမြန်မာနိုင်ငံပေါ်နိုင်ငံရေးအရာဩဇာလွှမ်းမိုးမှုရှိတယ်လို့အများကမြင်နေကြပေမယ့်မကြာခင်အနေတွေကဆက်လို့နေဆက်ဒေသကလက်နက်ကန်ပြပကတိမြန်မာနိုင်ငံတွင်းကတရုတ်စီးပွားရေးလုပ်ငန်းတွေမှာပြဿနာတွေပေါ်ခဲ့ရတာတွေကြောင့်နိုင်ငံဆက်ဆံရေးမှာအဖို့တစ်တွေကြုံနေရချိန်မှာပဲဒေါ်အောင်ဆန်းစုကြည်ကိုအာဏာရတရုတ်ကွန်မြူနစ်ပါတီကဖိတ်ကြားခဲ့တာပါ။တရုတ်စိုးရတာဝန်ရှိသူတွေကတော့ဒေါ်အောင်ဆန်းစုကြည်ရဲ့အခုခီးစဉ်ကနေနိုင်ငံရေးပါတီတွေချာမှာညှင်းနှင်းမှုတွေပုံမတိဆောက်နိုင်ပြီးနိုင်ငံချာမှာလည်းနားလည်မှုတွေကိုပုံမတိဆောက်နိုင်အောင်အထောက်အကူဖြစ်စေလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းပြောဆိုထားကြပါတယ်
။တရုတ်နိုင်ငံရဲ့လုံခြုံရေးဆိုင်ရာအကြီးအကဲဟောင်းရောင်ယုံခန်းကိုအကြမ်းလိုက်စားမှုနဲ့ထောင်ဒဏ်တသက်တကျွန်းချမှတ်လိုက်တဲ့တာမှုဒါဟာတရုတ်ကွန်မြူနစ်ပါတီကအကြမ်းလိုက်စားမှုတိုက်ဖျက်ရေးလှုပ်ဆောင်မှုတွေထဲမှာအာဏာအရှိဆုံးအရာရှိတဦးကိုအရေးယူလိုက်တာလို့တရုတ်အစိုးရရဲ့ဆန်ဝါသတင်းမှာဖော်ပြထားပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့ဇာဝဟာသူ့အပြစ်ရှိကြောင်းဝန်ခံပြီးအယူခံဝင်မှလည်းမဟုတ်ကြောင်းဒီကနေ့ထုတ်ဆန်ဝါသတင်းမှာဖော်ပြပါတယ်။သူ့အမှုကိုတရုတ်နိုင်ငံမြောက်ပိုင်းတျန်ကျန်မြို့မှာလျှို့ဝှက်တကပိတ်ဆစ်ဆီးခဲ့တာဖြစ်ပါတယ်။သူ့ကိုအာဏာအလွဲသုံးစားလုပ်မှုနိုင်ငံလျှို့ဝှက်ချက်ပေါက်ကြားစေမှုလက်ယူမှုတွေနဲ့ပြီးခဲ့တဲ့လတွေမှာတရားဆွဲဆိုခဲ့တာပါ။ဒါပေမဲ့ဒီကနေ့ကြာသပတေးနေ့အခုလိုသတင်းမကြေညာခင်အထိသူ့ရဲ့အမှုကိုဘယ်နေရာမှာဘယ်နေ့ဆစ်ဆီးမယ်ဆိုတာကိုဘယ်သူမှမသိကြပါဘူး။တျန်ကျန်မြန်မာစပယ်တရားရုံးအမှတ်1ကနေသူ့ကိုတသက်တာနိုင်ငံရေးလှုပ်ဆောင်ခွင့်ပိတ်ပင်လိုက်တဲ့အပြင်သူ့ရဲ့ပိုင်ဆိုင်မှုတွေကိုပါထိန်းချုပ်လိုက်တယ်လို့ဆင်ဝါသတင်းမှာဖြစ်စဉ်အချင်းကိုအင်္ဂလိပ်ဘာသာနဲ့ဖော်ပြထားပါတယ်။ရှားကိုအခုလိုအရေးယူလိုက်တာဟာနှစ်ပေါင်း30ကျော်ကာလအတွင်းထိတ်တန့်ရာထူးရထားတဲ့အရာရှိသူကိုအပြစ်ပေးခဲ့တာဖြစ်ပါတယ်။သူဟာတရုတ်အမျိုးသားရေနံကော်ပိုရေးရှင်းရဲ့အကြီးအကဲအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်
။ရှမ်းပြည်တောင်ပိုင်းမှာအင်္ဂလိပ်ကန်ကိုရှမ်းပြည်တောင်ပိုင်းမှာရှိတဲ့အင်္ဂလိပ်ကန်ကိုမြန်မာနိုင်ငံရဲ့ဇီဝဝန်းကျင်ထင်းထင်းဆက်ရှောက်ရေးဒေသတစ်ခုဖြစ်ကုလသမဂ္ဂကပထမဆုံးအကြိမ်အတိမပြုကြေညာလိုက်ပါတယ်။အပင်နဲ့ဒရိတ်ဆန်တွေပါဝင်ဇီဝမျိုးကွဲပေါင်းအများများရှိရာထင်းထင်းဆက်ရှောက်ရမယ့်ဒေသဖြစ် ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကြေညာလိုက်တာပါအင်္ဂလိပ်ကမှငှက်မျိုးစိတ်290နီးပါးရေယူငါးနဲ့လိမ့်နယ်ဖြန်နေပါဝင်ကုန်းနေရည်နေတရဝ43မျိုးနေထိုင်ချက်စားနေတယ်လို့တစ်ခွားနဲ့ဆေးဘက်ဝင်ပင်တွေရှင်သန်ပေါက်ရောက်နေတဲ့ဒေသတစ်ခုဖြစ်နေတဲ့ UNESCO ရဲ့ကြေညာချက်ကဖော်ပြခဲ့တာပါရှမ်းပြည်နယ်ညောင်ရွှေမြို့နယ်မှာရှိတဲ့အင်္ဂလိပ်ကံကိုဇီဝဝန်းကျင်ထိန်းသိမ်းဆက်ရှောက်ရေးဒေသအဖြစ်အတိမတ်ပြုလက်ခံမှုမြန်မာနိုင်ငံကပြီးခဲ့တဲ့နှစ်ထဲမှာပဲအဆိုပြုတင်သွင်းထားတာဖြစ်ပါတယ်ပြည်ထောင်နိုင်ငံပါရီမြို့ UNESCO ရုံးချုပ်မှာဒီသတင်းပတ်ထည်ချင်ပတ်နေတဲ့ညီလာခံအတွင်းဇီဝဝန်းကျင်ထိန်းသိမ်းဆက်ရှောက်ရေးဒေသတွေအဖြစ်နောက်ထပ်နေရာ20ကိုအတိမတ်ပြုလက်ခံခဲ့တဲ့အတွက်အခုဆိုရင်တော့ကမ္ဘာတစ်ဝှမ်းမှာဇီဝမျိုးကွဲတွေကျော်ဝါရထိန်းသိမ်းဆက်ရှောက်ရမယ့်ဒေသပေါင်းဟာ650ကျော်တိရှိတော့ပါပြီခြေတစ်ဖက်နဲ့လီလော်ရာမျိုးလိုထူးထူးခြားခြားနေထိုင်ကြတဲ့မြန်မာနိုင်ငံကအင်္ဂလိပ်ကံဟာကမ္ဘာလေခီးသွားတွေစိတ်ဝင်စားကြတဲ့နေရာတစ်ခုလည်းဖြစ်ပါတယ်ဒါပေမဲ့မကြသေးတဲ့နေ့တွေကဆက်လို့အင်္ဂလိပ်ကံမှာရင်းနှဲပါလာတဲ့အခြေအနေနဲ့ရင်းဆိုင်လာနေကြပြီးကျွမ်းကျင်သူတွေကတော့ရာသီဥတုဖောက်ပြန်မှုတွေနဲ့တက်တော်ပြုံးထွေးမှုတွေရလက်ကြောင်းနောင်ဖြစ်လာမယ့်အကျိုးဆက်တွေကိုကြိုတင်ဟန်ထားသွားကြဖို့လည်းတတိပေးနေကြပါတယ်
အရှိလေပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်စ်ကူးစက်မြန်ယောဂါကြောင့်တောင်ကိုရီးယားနိုင်ငံမှာသေဆုံးရသူပေါင်း10ဦးရှိသွားပြီဖြစ်ပါတယ်။မတ်စ်ကူးစက်မြန်ယောဂါဟာနောက်ထပ်လူ14ဦးကိုပါကူးစက်ခဲ့တယ်လို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကဒီကနေ့ထုတ်ပြန်ပါတယ်။ယောဂါပြန့်နှံ့မှုဖြစ်လာမှာကိုစိုးရိမ်လာကြောင်းဆိုးမျိုးရဲ့စီးပွားရေးဟာလည်းထိခိုက်မှုတွေရှိလာနေပါတယ်။လူသေးစေလောက်တဲ့ယောဂါကူးစက်ခံရမှုကိုစိုးရိမ်ကြတဲ့အတွက်ဈေးဝယ်သူတွေဟာလူစီကားရအရက်တွေကိုရှောင်ရှားကြတာမို့တချို့စီးပွားရေးလုပ်ငန်းတွေရဲ့ရောင်းအားဟာတိတိတသားကျဆင်းသွားပါတယ်။ကိုရီးယားဗဟိုဘဏ်ကစီးပွားရေးလုပ်ငန်းတွေပေါ်မှာထိခိုက်မှုရှိလာတာကိုတုံ့ပြန်တဲ့အနေနဲ့အဓိကဘန်ဒိုးနှုတ်ကို 3.25 ရာနှုန်းထိကျသက်ပရိနေမှာရှော့ပေးလိုက်တာကြောင့်အခုဆိုရင် 1.5 ရာခိုင်နှုန်းပဲကျန်ပါတော့တယ်။ဒီယောဂါပိုးအကူးဆက်ခံထားသူပေါင်းက122ဦးရှိနေပြီးသေဆုံးသူက9ဦးရှိနေပါပြီ။မတ်စ်ယောဂါပိုးအကူးဆက်ခံထားနိုင်တဲ့လူတွေကိုနီလန်းသစ်တစ်မျိုးနဲ့ကင်တွဲစီမံသွားမယ်လို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကမနေ့ကကြေညာပါတယ်။ယောဂါပိုးကူးဆက်ခံထားသူတွေနဲ့ထိတွေ့ဆက်ဆံခဲ့သူပေါင်းက1000ချီရှိမယ်လို့ခန့်မှန်းမှုတွေရှိနေပြီးသူတို့ကိုတီးတန့်ခွဲထားတဲ့အပြင်ကျောင်းပေါင်း1000နဲ့ချီကိုလည်းပိတ်ပီးထားပါတယ
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တပ်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ IS အစ္စလာမ်စစ်သွေးကြွအဖွဲ့ရဲ့ကမ္ဘာနှံဖျက်ချက်လှုပ်ရှားနေတဲ့ရည်မှန်းချက်တွေနဲ့ပတ်သက်လို့ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဖော့ကသတိပေးပြောဆိုလိုက်တယ်လို့ဒီလိုရက်တွေကိုဟန်တာနိုင်ရေးပုံမကျူးပန်းသွားဖို့လိုအပ်တယ်လို့လည်းပြောကြားလိုက်ပါတယ်။ကျန်းဖက်သမားတွေရဲ့ဝါရဖြန့်ချိမှုတွေကိုတံပြန်တားဆီးနိုင်ရေးအစိုးရတွေကြားစုစည်းညီညွတ်တဲ့စီစဉ်တဲ့ပေါ်ထွက်လာစေဖို့ရည်ရွယ်ချင်းပတ်နေတဲ့စင်နီမျိုးကညီလာခံအဖွဲ့မင်ကမှဩစတြေးလျဝန်ကြီးချုပ်ကဒီကနေ့ပဲပြောဆိုခဲ့တာပါ။ပြည်ပကအကျန်းဖက်အဖွဲ့အစည်းတွေနဲ့တွားရောက်ပူးပေါင်းကြမဲ့ဩစတြေးလျနိုင်ငံသားတွေရဲ့လုပ်ရည်ဟာနိုင်ငံတော်ပုံကံမှုခေတ္တပုံစံတစ်ခုဖြစ်တယ်လို့ညီညွတ်ပြောဆိုလိုက်ပြီးဒီလိုရက်တွေကိုပုံမထင်းထင်းကျကျဟန်တားနိုင်မဲ့နည်းလမ်းတွေကိုလည်းဩစတြေးလျနိုင်ငံကရှာဖွေနေတယ်လို့ပြောဆိုသွားပါတယ်။ဒါပေမဲ့အချမ်းဖက်ဝါရကိုထိထိရောက်တားဆီးနေတဲ့နီလန်ကတော့ဒီလိုရဟာဘာအတိတ်ပဲမှမရှိဘူးဆိုတာလူတွေလက်ခံလာအောင်ဆွဲဆောင်မှုဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ဩစတြေးလျနိုင်ငံကနှစ်ရက်ကြာနီလန်ကတော့နိုင်ငံပေါင်း30လောက်ကအစိုးရတာဝန်ရှိသူတွေအပြင် Facebook, Twitter နဲ့ Google အပါအဝင်ထိတ်တဲနည်းပညာကုမ္ပဏီကြီးတွေကကိုယ်စားတွေလည်းတက်ရောက်နေကြတာပါ။ Syria နဲ့ Iran နိုင်ငံတွေမှာအခြေစိုက်လှုပ်ရှားနေကြတဲ့ Islam စွန့်ရောက်တွေနဲ့ပူးပေါင်းလာအောင်ပြည်ပကတက်ခိုက်ရေးသမားတွေကိုဆွဲဆောင်ရမှာ Internet လူမှုကွန်ရက်တွေရဲ့ခန့်ကန်တာဟာလည်းကြေကြေပြင်းပြင်းပါဝင်နေတာဖြစ်ပါတယ်။အဲစစ်သွေးကြွတွေနဲ့ပူးပေါင်းနေတဲ့ Australia နိုင်ငံသားတွေကတော့တရာကျော်လောက်ထိရှိနိုင်တယ်လို့လည်းခန့်မှန်းထားကြပါတယ်
။ Iran နိုင်ငံ Amber Khan နဲ့မှာ Iraq တပ်ဖွဲ့တွေကိုအကူအညီပေးဖို့နဲ့အကြံဉာဏ်တွေပေးဖို့အတွက် American စစ်ဘက်ဆိုင်ရာအကြံပေး450ကိုဆစ်လွတ်ဖို့ပြင်ဆင်နေချိန်မှာပဲ Iran မှာ IS စစ်သွေးကြွတွေကိုတိုက်ခတ်ရမှာ American တွေရဲ့နောက်တဆင့်တိုးပြီးအကူအညီပေးမှုကိုလာမယ့်သတင်းပတ်6ပတ်ကနေ10ပတ်တွင်မှာစတင်တော့မယ်လို့ Pentagon စစ်ဌာနချုပ်ကပြောပါတယ်။ American စစ်ဘက်ကျွမ်းကျင်သူတွေကို Targetdam စစ်ဆေးခြေစိုက်စခန်းမှာထားရှိမှာပါ။ဒီစခန်းဟာ IS စစ်သွေးကြွတွေလက်ရှိထိန်းချုပ်ထားတဲ့ Ramadi နဲ့ Fallujah မြို့ကြီးနှစ်မြို့ရဲ့ကြားမှာရှိပါတယ်။တကတမ်စစ်ခြေဆိုင်စခန်းမှာအမေရိကန်တပ်တွေကအီရတ်အမှတ်၈တပ်မကိုတိုက်ရိုက်ခတ်ရတိုးလာအောင်အကြံပေးလေ့ကျင့်ပေးမှာဖြစ်တယ်အောင်ပန်နဂွန်ပြောခွင့်ရစတီဗီဝါရန်ကပြောပါတယ်သူတို့ဟာအီရတ်တပ်တွေကိုကူညီပြီးတိုက်ခိုက်ပေးနေတဲ့ ဆူနီပြည်သူစစ်တွေကိုလည်းဆက်သွယ်ပြီးဆောင်ရွက်ဖို့ရှိပါတယ်။အီရတ်မှာရှိနေပြီးသားအမေရိကန်စတင်နန်းပေးသူ 3,100 ကိုတော့အခုတပ်သားတွေကတွားပြီးပူးပေါင်းမှာဖြစ်တယ်လို့အင်ဗျူကပြောပါတယ်။အီရတ်ဝန်ကြီးချုပ်ဟက်ဒါ-အယ်-အဘာဒီကဘက်ကလည်းအမေရိကန်တပ်သားတွေနောက်ထပ်ဆစ်လွတ်ပေးဖို့တောင်းဆိုခဲ့တာဖြစ်ပြီးပန်နဂန်စစ်ဌာနချုပ်ဘက်ကလည်းအကြံပေးခဲ့တယ်လို့ဆိုပါတယ်။အီရတ်တပ်တွေကိုစစ်တင်တန်းတွေအမြန်ပေးဖို့နဲ့စစ်တပ်ကိုလက်နက်တပ်ဆင်ပေးဖို့လိုတယ်လို့သမ္မတဥပမာကပြောခဲ့ပါတယ် IS စစ်သွေးကြွတွေနဲ့အီရတ်အရေးသမ္မတရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့တော့ Republican ထိတ်တန့်အမတ်တွေရဲ့ဝေဖန်မှုတွေလည်းရှိနေပါတယ
်စီးရဲနိုင်ငံအနောက်မြောက်ပိုင်းမှာအဲခိုင်တန်းနဲ့ဆက်နွယ်တဲ့သဘုံရဲ့လက်ချက်နဲ့ဒရူဇယ်လူနည်းစုဝင်20လောက်တည်ဆုံသွားတဲ့အကြောင်းတကြွလှုပ်ရှားသူတွေကပြောပါတယ်အစိုးရကိုထောက်ခံတယ်ဆိုတဲ့ဆွဆွဲချက်နဲ့ကပ်လော်ဇယ်ကြီးရွာကဒေသခံတယောက်ရဲ့နေအိမ်တစ်လုံးကိုလူစွာတပ်ဦးဖွဲ့ကစီးနှင်းရှာဖွေရာကမနေ့တုန်းကတက်ကတ်မှုဖြစ်ခဲ့တယ်လို့လည်းစစ်တမ်းတင်နေတဲ့စီးရဲနိုင်ငံကခြေနေတွေကိုစောင့်ကြည့်ခဲ့ခဲ့နေတဲ့ဗြိတိန်ခြေဆိုင်စီးရဲရေးစောင့်ကြည့်ခဲ့ကဖွဲ့ကပြောဆိုခဲ့တာပါခြေတင်စကားများကြရာကလူစွာတပ်ဦးဖွဲ့ဝင်တူထန်ကနေရွာသားတွေကတနက်ကိုလူပြီးပြစ်ခတ်ရမှာအ ਨੇ ဆုံးစစ်ဆေးကြွတူတည်ဆုံသွားတယ်လို့လည်းပြောပါတယ်အစိုးရပိုင်းစာနာသတင်းဌာနကတော့အတလီပြည်နယ်ကခြေရွာတစ်ခုမှာစစ်သွေးကြွတွေကလူ30လောက်ကိုအစုလိုက်ပြုံလိုက်တပ်ဖြတ်ပြစ်ခဲ့တဲ့အကြောင်းဖော်ပြပြောဆိုခဲ့တာပါရှီယာမွတ်စလင်အနွယ်ဝင်တွေဖြစ်ကြတဲ့ဒရူဇယ်လူမျိုးတွေဟာစီးရဲလူကြီးရဲ့300ခန့်လောက်ရှိပါတယ
်စီးပွားရေးလုပ်ငန်းတွေအတွက် Cyber Internet ရာဇဝတ်မှုကင်းတွေထိန်းချုပ်မှုတွေတိုးလာနေတယ်လို့ RAND Corporation ရဲ့လေ့လာချက်တွေမှာတွေ့ရပါတယ်လုပ်ငန်းရှင်အများအပြားကတော့သူတို့ရဲ့ကုန်သွယ်ရေးလျှို့ဝှက်ချက်တွေဒါမှမဟုတ်သူတို့ရဲ့ငွေတွေကိုခိုးယူနေတဲ့ Cyber ဖောက်ထွင်းသူတွေကိုသူတို့မတွန်းလှန်နိုင်ဘူးလို့ထင်နေကြတာပါ Cyber ဖောက်ထွင်းသူတွေဟာပိုးပြီးကျွမ်းကျင်လာကြတဲ့အပြင်သူတို့တုံးနေတဲ့နီးလန်းတွေကလည်းပိုးပြီးထိရောက်လာနေတာပေါ့သူတို့ခိုးယူထားတဲ့အချက်လက်တွေအတွက်ဈေးကွက်ကပိုးပြီးတွင်ကျန်လာနေတယ်လို့ RAND Corporation ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်လုပ်ငန်းရှင်တွေက Cyber အတိုက်ခိုက်တွေမခံရအောင်လှုပ်ဆောင်နေပေမဲ့ဒီ hackers တွေဟာပုံမှန်တိုးတက်နေပြီးတိုက်ခိုက်ဖို့အတွက်နီးလန်းသစ်တွေကိုရှာဖွေနိုင်ကြတယ်လို့လည်းအစိုးရခန်းစာကသတိပေးပါတယ် Cyber တိုက်ခိုက်သူတွေရဲ့ရန်ကိုကာကွယ်ဖို့အတွက်ကမ္ဘာတစ်လွှာဘီလီယံဒေါ်လာရာပေါင်းများစွာချီးပြီးတုံးဆွဲနေရတယ်လို့လည်းကြွမ်းကျင်သူတွေကတွက်ပါတယ်
ဂရိဆွေရနေနဲ့ကျွေးမြည်ပြန်မဆက်နိုင်တော့မဲ့အခြေအနေကနေရှောင်ရှားဖို့နဲ့ဥရောပကျွေးရှင်တွေဆက်ပြီးငွေချေးပေးဖို့တင်ပြခဲ့တဲ့ပြည်ရင်ပြောင်းလဲအစိုးရချက်ကိုသဘောမကျတဲ့အကြောင်းဥရောပကော်မရှင်ကပြောလိုက်ပါတယ်နိုင်ငံတကာရဲ့အရေးပေါ်ဗန်ဒန်ရေးအကူအညီထောက်ပံ့မှုတွေဒီလကုန်တက်တန်းကုန်ဆုံးတော့မှာဖြစ်တဲ့အတွက်ဂရိနိုင်ငံအနေနဲ့ IMF ကိုဂရိတိုင်းပြန်ကျွေးဆက်ဖို့တုံ့ပြန်တာအခြေရှိပါတော့တယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပေးသွားခဲ့တာပါအခုလွှင့်နေတဲ့ရေဒီယိုဓာတ်ရိုက်အစီအစဉ်ကိုအင်တာနက်စာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာနားဆင်နိုင်ပါတယ် bamis.voanews.com ကနေပြီးတော့နားဆင်နိုင်ကြပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်အရင်ဆုံးကိုကန့်လက်နှက်ကိုင်တပ်ဖွဲ့ဘက်ကအစိုးရနဲ့အပြစ်ရစဲလိုက်ကြောင်းကြီးညာခဲ့တဲ့သတင်းလွှာနဲ့စပါမယ်ရှင်ရှမ်းပြည်နယ်အရှိမြောက်ပိုင်းကိုကန့်ဒေသအတွင်းမှာအစိုးရတပ်နဲ့လေးလကြော်ကြာတိုက်ပွဲဖြစ်ပွားခဲ့တဲ့ပြီးတဲ့နောက်ဒီကနေ့ကစတင်ပြီးတစ်ဖက်သက်စစ်ရဲဆဲကြောင်းကိုကန့်တပ်ဖွဲ့ကဒီကနေ့ကြီးညာလိုက်ပါတယ်အခုလိုကြီးညာတာဟာပြဿနာတွေကိုငြိမ်းချမ်းစွာဖြေရှင်းလိုတာစစ်ကြောင့်ပြည်သူတွေဒုက္ခရောက်နေရတာကိုငက်ကွက်ထောက်ထားမှုနဲ့အတူရွေးကောက်ပွဲကျင်းပနိုင်ရေးစတဲ့အချက်တွေပါဝင်တယ်လို့ကိုကန့်ဖွဲ့ကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ကိုကန့်ဒေတာစစ်ပွဲဟာဖေဖော်ဝါရီလ9ရက်နေ့ကစတင်ပြီးနှစ်ဖက်အထူးခိုက်အကြဆုံးများစွာနဲ့လေးလကျော်ပြင်းပြင်းထန်ထန်တိုက်ခိုက်ပြီးတဲ့နောက်မြန်မာအမျိုးသားဒီမိုကရက်တစ်တပ်ဖွဲ့ MNDAA ကကိုကန့်တပ်ကဇွန်လ10ရက်နေ့ည12နာရီကစပြီးတစ်ဖက်သက်အပြစ်ခတ်ရစဲကြောင်းကြေညာလိုက်တာဖြစ်ပါတယ်ဒီလိုတစ်ဖက်သက်အပြစ်ခတ်ရစဲရတဲ့အကြောင်းကို MNDAA ကိုကန့်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကအခုလိုပြောပါတယ
်အဓိကတော့ကြေညာတွေကိုငြိမ်းချမ်းတဲ့ဒီကနေ့သွားကြတယ်လို့ပါကျတော့ဒီဟိုကပေါ့လေးလာကျော်ဖြစ်ဖြစ်သူဆက်ဝတ်ဖြစ်တာကအဲဒီတော့သူတကယ်ဆိုဒေတာတွေကဒီလူစုတွေလည်းတော်တော်လေးတက်လာတယ်နောက်ခုကဒီနေ့မှရွေးကောက်ပွဲလည်းရှိမယ်လို့ကြားရပါတယ်သိရပါတယ်အဲတော့ဒီကျော်ရဲ့တိုက်ပွဲကြောင့်မလို့အဲဒီရွေးကောက်ပွဲတခုခုကပေါ့ပြည့်ပြည့်တာတော့အဲ့ဒါပဲဖြစ်မှာကျွန်တော်စိုးရိမ်ပါတယ်အဲ့ဒါလည်းတစ်ချက်ပေါ့ဟုတ်တယ်ပါ
MNDAA ကထုတ်ပြန်တဲ့ကြေညာချက်မှာတော့တရုတ်အစိုးရကတရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးအတွက်ပြင်းပြတဲ့တောင်းဆိုမှုကြောင့်ရစဲတာဖြစ်ကြောင်းလည်းဖော်ပြပါတယ်။ဦးထွန်းမြတ်လင်းကတော့တရုတ်အစိုးရကမီဒီယာတွေကတစ်ဆင့်သူတို့သဘောထားကိုဖော်ပြခဲ့တာလို့လည်းပြောပါတယ်
။အော်အဲ့ဒါကတော့အဓိကမီဒီယာတွေပါပါ။ဒါမီဒီယာတွေ TV ရော internet ရောဒီမီဒီယာတွေမှာသူတို့ခဏခဏပြောပါတယ်။ အာဒီနေဆက်ဒီငိမ့်ကိုအတွက်ပေါ့ဗျာအဲ့ဒါကြောင့်မဟုတ်ပါကျွန်တော်အဲ့လိုစိတ်ရင်းရခြင်းဖြစ်ပါ
ကိုကန်တပ်ဖွဲ့ကတစ်ဖက်သက်စီရဆဲလိုက်ပေမဲ့မိမိကိုယ်ကိုကာကွယ်တဲ့အခွင့်အရေးကိုဆက်လက်စုပ်ကင်သွားမယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာကရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကတော့တိုက်ပွဲတွေငြိမ်သက်သွားရင်ကိုကန်ဒေတာမှရွေးကောက်ပွဲကျင်းပနိုင်မှာဖြစ်ကြောင်းအခုလိုပြောပါတယ်
။တိုက်ပွဲမဖြစ်တော့ဘူးဆိုတော့ရွေးကောက်ပွဲကတခြားပေါက်လုပ်နေပါတယ်။သူတို့ကမဖြစ်တော့ဘူးဆိုရင်တော့အေးသွားပြီပေါ့။သူတို့ကရက်လိုက်ပြီဆိုရင်အေးပြီပဲ။သူတို့စကားပန်ရင်ပေါ့နော်။
ကွန်လုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဟော်ရှောက်ချန်းကတော့တဖက်သက်စည်ရဆဲတဲ့အပေါ်အခုလိုပြောပါတဲ့
ကြောက်တယ်ကြောက်တာကြောက်တာလည်းရှိရတယ်ဒီကောင်တွေကတော့တက်တော်ဆိုတော့သူကမနယ်လို့ပြတ်တာနော်အဲ့လိုပဲကြီးညာဘူးကိုပကြီးညာဘူးဆိုလည်းပဲတော့ပြတ်တယ်လို့လေအားမရချာ
ကိုကန်တက်ဖွဲ့နဲ့နီးစပ်တဲ့ဝါပြည်သွေးစည်ညွညွေးတက်ဖွဲ့ UWSA ရဲ့ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကတော့တဖက်သက်အပြည့်ရဲ့အကြောင်းကြီးညာချက်အပေါ်အခုလိုတုံ့တက်ပါတဲ့
တစ်ဖက်ကသူကကြီးညာလိုက်ပြီဆိုရင်နောက်တစ်ဖက်ကကြည့်ရမှာပေါ့ဘယ်လိုသဘောထားလဲဆိုတော့ဒီဟာတော့ပြုတ်ဖွဲ့ရဲ့တွန်းအားလည်းရှိပါတယ်နောက်တိုင်းပြည်ရဲ့ဒီဘာလုံးကိစ္စလေးတွေမှာပေါ့ဆင်းရဲပြီးတော့ဖြည့်ရှင်းမှုအစီလာကအစီမီးတို့ဘာလို့ညာလို့အလုံးပေါ့လား
ကိုကန်တပ်ဖွဲ့ကအခုလိုတဖက်သက်အပြစ်ခတ်ရစဲကြောင့်ကြေညာချက်ထုတ်ပြန်ချိန်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလော်ခီလာထေတိညီလာခံကနေတနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်ကိုလက်နက်ကိုင်အဖွဲ့အလုံးပါဝင်မှလက်မှတ်ရေးထိုးမယ်လို့ဆုံးဖြတ်ထားချိန်နဲ့ဒေါ်ဆန်းစုကြည်တရုတ်နိုင်ငံကိုတွားရောက်ချိန်တို့နဲ့တိုက်ဆိုင်နေပါတဲ့လေးလာကျော်ကြာမြင့်ခဲ့တဲ့ကိုကန်စစ်ပွဲအတွင်းမှာတိုက်ပွဲပေါင်းအနည်းဆုံးအကြိမ်250ကျော်ဖြစ်ပွားခဲ့တယ်လို့အစိုးရဘက်ကအရာရှိစစ်သည်120ကျော်ကြာဆုံးပြီး350ကျော်ထိခိုက်ဒဏ်ရာရရှိခဲ့ကြောင်းနဲ့ကိုကန်တပ်ဖွဲ့ဘက်ကအလောင်း90ကျော်နဲ့လူ20ကျော်ဖမ်းဆီးရမိကြောင်းမြောက်ဝတီသတင်းဌာနကသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ပွဲကာလအတွင်းမှာအရသာပြည်သူ100နီးပါးထိခိုက်သေဆုံးခဲ့သလို9000လောက်ဟာနေရာဆုံးခွာပြီးတရုတ်နိုင်ငံဘက်ကိုတင်းရှောင်နေရပါတယ်
ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်အခုတခါတော့လူရည်တိုးပါနှုံထိမ့်ညှိခြင်းဆိုင်ရာသတင်းလွှာတစ်ပုဒ်နဲ့သတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့လအတွင်းသမရကအတီးပြုတ်လက်မှတ်ရေးထိုးပြဋ္ဌာန်းခဲ့တဲ့လူရည်တိုးပါနှုံထိမ့်ညှိခြင်းဆိုင်ရာကျန်းမာရေးဆောင်ရှားမှုဥပဒေနဲ့ပတ်သက်လို့အထူးစိုးရိမ်တဲ့အကြောင်းကုလသမဂ္ဂလူရည်ရန်ပုံငွေအဖွဲ့ UNFPA ကပြောလိုက်ပါတယ်တကယ်လို့ဒီဥပဒေစတင်အသက်ဝင်လာတဲ့အခါမှာအခြေခံလူခွင့်ရေးနဲ့အမျိုးသမီးတွေရဲ့မိသားစုစီမံကိန်းနဲ့လွတ်လပ်မှုအပေါ်ထိခိုက်စေနိုင်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ဒီအကြောင်းကိုတော့ကိုအောင်အောင်ကပြောပြပေးမှာပါရှင်
မျိုးဆောင်ဥပဒေမူကြမ်းလေးခုထဲမှာပါဝင်တဲ့လူဦးရေတိုးပွားနှုန်းထိန်းညှိခြင်းဆိုင်ရာကျန်းမာရေးဆောင်ရှားမှုဥပဒေကိုအတည်ပြုပြဋ္ဌာန်းလိုက်တာနဲ့ပတ်သက်လို့ UNFPA လို့ခေါ်တဲ့ကုလသမဂ္ဂလူဦးရေရမုံငွေအဖွဲ့ကဇွန်လ9ရက်နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာအထူးစိုးရိမ်ကြောင်းဖော်ပြထားတာပါ1994ခုနှစ်လူဦးရေနဲ့ဖွံ့ဖြိုးရေးဆိုင်ရာနိုင်ငံတကာညီလာခံကအတည်ပြုပြဋ္ဌာန်းပေးထားတဲ့နိုင်ငံတကာလူအခွင့်အရေးစံသတ်မှတ်ချက်တွေပေါ်မြန်မာနိုင်ငံကသဘောတူထားတာပါနှစ်ပေါင်း30အတွင်းကောက်ခံထားတဲ့သံခေါင်းစည်းရင်းအရာဆိုရင်လဲမြန်မာနိုင်ငံမှာအမျိုးသမီးဥယေကအမျိုးသားဥယေထက်ပိုများနေတာပါ UNFPA ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ဂျန်နက်ဂျက်ဆန်ကမြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခွင့်အရေးနဲ့ပတ်သက်လို့
The results of the census on Friday
၎င်းစည်းရင်းရမြန်မာနိုင်ငံမှာအမျိုးသမီးဥယေကတသန်းခွဲလောက်ပိုများနေပါတယ်တချိန်တည်းမှာမြန်မာနိုင်ငံတွေကအမျိုးသားတွေနဲ့အမျိုးသမီးတွေမှာတန်းတူခွင့်ရရှိတဲ့ဆိုပေမဲ့၎င်းစည်းကိုပြန်ကြည့်မယ်ဆိုရင်ဒီကိစ္စနဲ့ပတ်သက်လို့မေးစရာမေးခွန်းတွေရှိလာပါတယ်အလုတ်ခိုင်ခွင့်တန်းနဲ့ပတ်သက်လို့ကြည့်မယ်ဆိုရင်ရာဂိုင်တို့အရအမျိုးသားဥယျာဉ်85ရာဂိုင်တို့လောက်ရှိပြီးအမျိုးသမီးတွေကတော့90ရာဂိုင်တို့လောက်ပဲရှိပါတယ်။ဆိုတော့ဒီလိုကိစ္စမျိုးကိုရေရှည်မှာဖြည့်ရှင်းသွားဖို့လိုပါတယ်
။ဒီလိုကောက်ခံလိုက်တဲ့တကောင်စင်းဟာမြန်မာနိုင်ငံနေကအမျိုးသားနဲ့အမျိုးသမီးဥယျာဉ်ကြားရရှိတဲ့အခွင့်အရေးနဲ့ပတ်သက်လို့သိရနိုင်တယ်လို့လည်းဂျန်နက်ကပြောပါတယ်။ဒီလိုချင်းနေအောက်မှာကျန်းမာရေးဆောင်ရှောက်မှုဥပဒေကိုအတည်ပြုပြဋ္ဌာန်းလိုက်မယ်ဆိုရင်မိသားစုကလေးမွေးဖွားနှုန်းနဲ့သားဆက်ချမှုပေါ်ထိခိုက်နိုင်ပြီးဘလို့အခြေအနေအောက်မှာပဲဖြစ်ဖြစ်ဒါဟာသူတို့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ရွေးချယ်ပိုင်ခွင့်ရှိရမယ်ဆိုတာကိုလည်း UNFPA ရဲ့ကြေညာချက်မှာအလေးထားဖော်ပြထားပါတယ်။ဒါအပြင်အမျိုးသမီးတိုင်းနဲ့အိမ်တော်တွေပေါ်ခွဲခြားဆက်ဆံတာအကြမ်းဖက်တာနဲ့ပြားပေးမှုတွေမလုပ်ဖို့ကိုလည်းကြေညာချက်မှာတိုက်တွန်းထားပါတယ်။အမျိုးသမီးတွေရဲ့မိသားစုစီမံကိန်းနဲ့ပတ်သက်လို့ဆောင်ရွက်နေတဲ့ UNFPA ရဲ့အစီအစဉ်တွေကိုဂျန်နက်ကအခုလိုဆက်ရှင်းပြပါတယ်။
Throughout the country actually around 20% of
ပြည်တော်ကမှာရှိတဲ့မျိုးသမီးဥယေ30ရာခိုင်နှုန်းလောက်ဟာကလေးမွေးဖွားနှုန်းနဲ့ပတ်သက်လို့သူတို့အနေနဲ့ထိန်းချိချင်ကြပေမဲ့သူတို့မှာဒီလိုမွေးဖွားနှုန်းကိုထိန်းချုပ်ဖို့လိုအပ်တဲ့အထောက်အကူတွေမရကြပါဘူး UNFPA အနေနဲ့ကတော့ဒီမျိုးသမီးတွေမှာ မွေးဖွားနှုန်းကိုထိန်းချုပ်ဖို့အစီအစဉ်တွေကိုသူတို့စိတ်ကြရွေးချယ်စည်းလိုပါတယ် UNFPA ကလည်းတားဆက်ချမှုမွေးဖွားနှုန်းဒါတွေနဲ့ပတ်သက်ပြီးတော့အမျိုးသမီးတွေသိနာလည်လာအောင်ကြကြပြန့်ပြန့်တခြား NGO တွေနဲ့လည်းအတူလက်တွဲလုပ်ကိုင်နေတာပါ
အမျိုးသမီးတွေရဲ့တားဆက်ချမ်းနှုန်းနဲ့ပတ်သက်လို့ထိန်းချုပ်ဖို့ဆောင်ရွက်တာဟာအမျိုးသမီးတွေရဲ့အခွင့်အရေးကိုချိုးဖောက်တာဖြစ်တယ်လို့ကုလအထူးကိုယ်စားလှယ်ရဲ့ကြီးညာချက်ကိုလည်းထောက်ခံကြောင်း UNFPA ရဲ့ကြီးညာချက်မှာဖော်ပြထားပြီးမြန်မာအစိုးရအနေနဲ့နိုင်ငံတကာဆိုင်ရာစံသတ်မှတ်ချက်တွေနဲ့အညီဒီလူဦးရေတိုးပွားနှုန်းထိန်းချုပ်ခြင်းဆိုင်ရာကျန်းမာရေးဆောင်ရွက်မှုဥပဒေကိုပြန်လည်သုံးသပ်ဖို့တိုက်တွန်းထားပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြပေးသွားတာပါမကြာခင်မှာတပ်ပိုင်နယ်မြို့ပေါ်မှာတိဆောက်နေတဲ့ရန်ကုန်စစ်တီဆောက်လုပ်ရေးရပ်ဆိုင်ဖို့အစိုးတင်သွင်းမှုမအောင်မြင်မှုနဲ့အတူတိဆောက်လုပ်ရေးရဲ့မှာဘလို့စိုးကျိုးတက်ရောက်မှုတွေရှိစေနိုင်တယ်လဲဆိုတာကိုပြောပြပေးဖို့ရှိပါတယ်ရှင
်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းတစ်ရပ်ကိုကြန့်ခိုင်ရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းစောကတင်သွင်းပြီးတော့မူကြမ်းကိုတော့ပြည်အောင်စုလွှတ်တော်ကိုယ်စားလှယ်ထံကိုဖြန့်ဝေလိုက်ပြီးဖြစ်ပါတယ်ဒီမူကြမ်းထဲမှာပါဝင်တဲ့အချက်လက်တွေဟာအများပြည်သူယူဆမျှော်လင့်တယ်လို့ဖြစ်လာပါသလားနောက်ဖွဲ့စည်းပုံပြုပြင်ပြောင်းလဲလှုပ်ရှားတောင်းဆိုကြသူတွေရဲ့အလို့သဘောနဲ့ရောညီရလားစတဲ့မိကုန်းတွေကိုအခုလာမဲ့စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မင်းများလိုတာဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOA ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ရမယ်တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ
ဗီဒီယိုရဲ့ဓာတ်ရိုက်လေလံဆွေးနွေးကန်အစီအစဉ်တွေကိုစနေနေ့အင်္ဂါညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုအငင်းပွားစရာဖြစ်နေတဲ့တကုံစစ်တီအစီအမြင့်အင်ယာစီမံကိန်းဘက်ကိုကြည့်ကြရအောင်ပါတကုံစစ်တီအစ်စ်မြင့်စီအင်ယာစီမံကိန်းအပိသက်ရက်ဆိုင်ဖို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုအစိုးတင်သွင်းရမှာဆွေးနွေးခွင့်မရခဲ့လို့ဒီစီမံကိန်းကြောင့်နောက်တစ်ချိန်စိုးကျိုးတက်ရောက်မှုတွေဖြစ်လာမယ်ဆိုရင်ကန့်ကွက်ခဲ့သူတွေမှာတာဝန်ရှိတယ်လို့အစိုးတင်သွင်းသူဒေါက်တာညိုညိုသိန်းကပြောပါတယ်။စီမံကိန်းလုတ်ကွက်နေရဟာကာကွယ်ရေးဝန်ကြီးဌာနပိုင်းတပ်ပိုင်းရေးဖြစ်ပြီးအစိုးရရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့လက်အောက်မှာမရှိတဲ့အတွက်တိုင်းဒေသကြီးအစိုးရအဖွဲ့ကကန့်ကွက်ခဲ့တာပါတချိန်ထဲမှာပဲဒီစီမံကိန်းရပ်ဆိုင်ဖို့အစိုးကိုပြည်သူ့လွှတ်တော်မှလည်းတင်သွင်းထားပါတယ်အပြည့်စုံကိုတော့ VOA သတင်းတောက်မတ်တင်ကီလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဇွန်လ9ရက်နေ့ကရန်ကုန်တိုင်းဒေသကြီးလွှတ်တော်မှဒဂုံစီတီအင်ယာစီမံကိန်းကိုအပိသက်ရပ်ဆိုင်ဖို့အစိုးတင်သွင်းခဲ့ပေမဲ့ဆွေးနွေးဖို့အဆင့်ထိမရောက်ဘဲပယ်ချခံခဲ့ရတာကြောင့်ဒီစီမံကိန်းကြောင့်ရန်ကုန်မြို့မှာဆိုးကျိုးတွေရှိလာရင်အဆိုကိုကန့်ကွက်ခဲ့သူတွေမှာတာဝန်ရှိကြောင်းအဆိုတင်သွင်းသူရန်ကုန်တိုင်းဒေသကြီးလွှတ်တော်အမတ်ဒေါက်တာဒေါ်ညိုညိုသိန်းကအခုလိုပြောဆိုလိုက်ပါတယ်။
လွှတ်တော်ရဲ့မှတ်တမ်းလေးမှာတော့ဝင်သွားတာပေါ့။လွှတ်တော်မှာဒီလိုထောက်ပြပြီးဆွေးနွေးခဲ့လို့ရှိတယ်။အဲ့ဒါကိုလွှတ်တော်ကဟိုပယ်ချတဲ့အတွက်ကြောင့်မဟုတ်တော့နောက်တစ်ချိန်မှာဒီ project နဲ့ပတ်သက်ပြီးတော့ရန်ကုန်မြို့မှာထိခိုက်ကျန်းမာမှုတွေဖြစ်လာခြင်းမယ်ဆိုလို့ရှိရင်ဒီ project ကြီးကိုဒါပယ်ချဆွေးနွေးဖို့ပယ်ချခဲ့တဲ့လူတွေဒီ project ကြီးကိုတာဝန်ယူခဲ့တဲ့လူတွေမှာတာဝန်ခံမှာပေါ့တာဝန်ရှိသွားမှာပေါ့နော်
လွှတ်တော်ရဲ့လှုပ်ရိုးလှုပ်စင်အရာဆိုရင်အဆိုကိုထောက်ခံပြီးမှနောက်နေ့တရက်မှာတည်သန့်ဒီဆိုကိုဆွေးနွေးရမှာဖြစ်ပါတယ်။ဒါပေမဲ့အဆိုတင်သွင်းတဲ့ဇွန်လ9ရက်နေ့မှာပဲအဆိုရအဖွဲ့ဝင်တဦးဖြစ်တဲ့စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးတန်းမြင့်ကဆွေးနွေးခဲ့ပြီးတော့အဆိုပယ်ချခံခဲ့ရတာဖြစ်တယ်လို့ဒေါက်တာဒေါ်ညိုညိုသိန်းကအခုလိုရှင်းပြပါဗျာ။ဟိုတက
်မတော်ပိုင်ကြီးဖြစ်တဲ့အတွက်ကြောင့်မလို့ဒီကိစ္စနဲ့ပတ်သက်ပြီးသူတို့ကဒါ sensitive issue လို့သူတို့ယူဆတယ်လေ။ယူဆတော့ရတယ်ပေါ့နော်။ဒါကြောင့်မလို့ပေါ့နော်အဆွေးနဲ့အဆွေးနွေးရမယ်အဆင့်မရောက်ခင်ပါလေပေါ့နော်ဒီအဆိုးတင်နဲ့မိမာပဲဒါဟာဝန်ကြီးကကန့်ကွက်ပြီးတော့ပေးတာပေါ့နော်
ရန်ကုန်တိုင်းဒေသကြီးမှာအစိုးတင်သွင်းပြီးပယ်ချခံခဲ့ရတဲ့ဇွန်လ9ရက်နေ့မှာပဲပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စန်းလိုင်ကပြည်ထောင်စုလွှတ်တော်မှာအရေးကြီးအဆိုအဖြစ်လွှတ်တော်နာယကသူရဦးရွှေမန်းကိုတင်သွင်းခဲ့ပါတယ်။ဒါပေမဲ့လွှတ်တော်နာယကရဲ့ညွှန်ကြားချက်အရဇွန်လ10ရက်နေ့မှာပြည်သူ့လွှတ်တော်မှာပဲတာမန်အစိုးတရက်အနေနဲ့ဒေါက်ခင်စန်းလိုင်ကတင်သွင်းခဲ့ပြီးလက်ရှိတော့ပြည်သူ့လွှတ်တော်ကအစိုးကိုလက်ခံထားပါတယ်။လွှတ်တော်ရဲ့ထုံးစံအရအစိုးကိုဆွေးနွေးဖို့တပတ်ကနေနှစ်ပတ်ကြာကြာမြင့်နိုင်မှာဖြစ်ပြီးဆွေးနွေးရမယ့်ရက်အတိအကျတော့မသိသေးဘူးလို့သူကပြောပါတယ်။ပြည်သူတွေရဲ့စိုးရိမ်မှုကိုဆွေးနွေးရဖို့ကအဓိကကြတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စန်းလိုင်ကအခုလိုပြောပါတယ်။
အဲ့တော့ကျောင်းကျင်တာတော့တိုင်းပြည်သားကြီးလွတ်တော်မှာပဲတင်တင်ပြည်သူလွတ်တော်မှာပဲတင်တင်ပြည်သူစုမှာပဲတင်တင်ဒါကျွန်မတို့ကတော့နိုင်ငံတော်ရဲ့အကျိုးစီးပွားနဲ့ပြည်သူလူထုရဲ့စိုးရိမ်ပူပါမှုပေါ့အဲ့တော့ဒါရေးရအပေါ်မှာကျွန်တော်တို့ပြောခွင့်ရဖို့ရအဓိကပါပဲရှင
်အရက်ဖက်လူအဖွဲ့အစည်းတွေကလည်းရွှေတဂုံဂုံတော်ပတ်ဝန်းကျင်မှာဖွံ့ဖြိုးရေးစီမံကိန်းတွေစောက်လုပ်နေမှုအပေါ်ကန့်ကွက်မှုတွေလည်းရှိနေပါတယ်ရွှေတဂုံစည်တီတော်အနီးဝန်းကျင်ကိုထိမ့်သိမ့်မှုတမရရုံးကိုစာပို့ထားတဲ့မြန်မာနိုင်ငံပြည်သူ့ကအသင်းကဒေါ်လှစုမြတ်ကလည်းစနစ်တကျသုတေသနမလုပ်ပဲဖျားဝန်းကျင်မှာဘာအဆောက်အအုံမှမဆောက်စေလိုဘူးလို့အခုလိုရှင်းပြပါတယ
်ကျမတို့အခုချိန်ကြီးဗာရီဆာချ်မှမရှိပါဘူးစနစ်တကျထိမ့်သိမ့်မှုပေါ့နော်ဒီညီကျော်လေးတွေတို့ဘာလို့ပေါ့နော်ညီနဲ့ပတ်သက်ပြီးတော့ဒီကျမတို့ဘာမှမသိရပါဘူးအဲ့တော့အဲ့လိုမျိုးစနစ်တကျထိမ့်သိမ့်မှုတွေမလုပ်ခဲနဲ့ပေါ့နော်စမ်းသပ်မှုတွေ research တွေမရှိဘဲနဲ့ဘယ် project ကိုပါပေါ့နော်ဘယ်အဆောက်အဦမှရွှေကုံဝင်းကျင်မှာဘာလို့အလွဲတခုခွင့်မပြုစီကျမ
အခုထိတော့တမရယုံကဘာအကြောင်းပြန်ကြမှုမှမရှိသေးဘူးလို့လည်းသူကဆိုပါတယ်ဒီတကုံစီတီစီမံကိန်းနဲ့ရောရွှေတကုံဖျားဝန်းကျင်ထိမ့်သိမ့်မှုရောကန့်ကွက်နေသူတွေအများအပြားနဲ့ရွှေတကုံစည်တီတော်ကာကွယ်စောင့်ရှောက်ရေးအဖွဲ့ကနာယကဦးအိန္ဒိယကတော့သူတို့အဖွဲ့အနေနဲ့သတင်းစာရှင်းလင်းပွဲတွေလှုပ်ရှားမှုတွေပြုလုပ်သွားမှာဖြစ်ပြီးအစိုးရဘက်ကရက်ဆိုင်ပေးမှုကာကွယ်ထိမ့်သိမ့်ပေးမှုမရှိရင်တော့တနိုင်ငံလုံးအတိုင်းအတာနဲ့ဆန္ဒထုတ်ဖော်သွားမှာဖြစ်တယ်လို့လည်းမိန့်ကြပါရယ်ရှင
်မတိန်ကီလင်းစုံစမ်းတင်ပြသွားခဲ့တာပါရှင်အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုစီစဉ်ပြပြချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရစေ။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့အစီအစဉ်ပြပြချင်း Mobile Phone တွေကနေပြီးတော့လည်းနောက်ဆုံးလွှင့်အစီအစဉ်ရဲ့ခေါင်းစဉ်အောက်ကနေပြန်နားဆင်နိုင်ပါတယ်။ကြာသပတေးနေ့ညနေဘက် VOA အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ကျမရေကန္တာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်ကြရမှာပါ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလံမီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါလိမ့်ရှင်။အခုညနေပိုင်းစီစဉ်အဆုံးမသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြေညာပေးပါဦးမယ်ရှင်
။ပထမဆုံးကြေခီးစဉ်ဖြစ်တဲ့တရုတ်နိုင်ငံမှာရောက်နေတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်ဟွန်ဆန်းစုကြည်ဟာဒီကနေ့မှာတော့တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံပါတယ်။ပေကျင်းမြို့တော်ကပြည်သူ့ခမ်းမဆောင်မှာခေါင်းဆောင်တို့တွေ့ဆုံတဲ့အကြောင်းတရုတ်နိုင်ငံမှာစင်ဝါသတင်းတာဝန်ကဖော်ပြခဲ့ပေမယ့်ဆွေးနွေးမှုအသေးစိတ်ကိုတော့မသိရပါဘူး။ဒီနေ့ကနေ့ထိတရုတ်နိုင်ငံအလက်ပတ်ခီးစဉ်တွင်ဒေါ်ဟွန်ဆန်းစုကြည်ဟာတရုတ်ဝန်ကြီးချုပ်လီကက်ချင်းအနာရကွန်မြူနတီပါတီတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှုစီစဉ်ထားပါဒေါ်ဟွန်ဆန်းစုကြည်ဟာစီဝါရေးချက်ချက်ရှန်ဟိုင်းမြို့နဲ့ယူနန်ပြည်နယ်ကိုလည်းတွေ့ရောက်မှာဖြစ်တဲ့အကြောင်းကွန်မြူနတီပါတီနဲ့နှိစက်တဲ့ပေကျင်းလူငယ်နေ့စဉ်သတင်းစာကဖော်ပြထားပါတယ်တရုတ်နိုင်ငံကလူမျိုးရေးဌာနရဲ့အကြီးအကဲဟောင်းဆောင်ယန်ခန်းကိုအားရလိုက်စားမှုနဲ့ထောင်နှံတစ်သက်ချမှတ်လိုက်တဲ့အကြောင်းတရုတ်နိုင်ငံမှာသတင်းဌာနကဖော်ပြပါရတယ်။တရုတ်နိုင်ငံအရှေ့မြောက်ဘက်ကတျန်ကျင်မြို့မှာတကားပိတ်တည်းခွင်မှာစီရင်ချက်ချမှတ်ခဲ့တာဖြစ်ပြီးအယူခံဝင်မှလည်းမဟုတ်တဲ့အကြောင်းစင်ဝါသတင်းကဖော်ပြခဲ့တာပါ။အဲစစ်သွေးကြွားကိုနှင်းနေနေတဲ့ယူရက်နိုင်ငံကိုအမေရိကန်ကအကူအညီပေးနေတဲ့အစီအစဉ်တွေရှေ့လာမယ့်တစ်လကွယ်နှစ်လလောက်ကြာရင်နောက်တစ်ဆင့်တွန်းမြင့်သွားနိုင်မှုရည်မှန်းထားတဲ့အကြောင်းအမေရိကန်ပင်လယ်ကုန်းစစ်တမ်းရဲ့ချုပ်ကပြောဆိုခဲ့ပါတယ်။အမေရိကန်တပ်ဖွဲ့ဝင်450လောက်ကလည်းအမ်ဘာပြည်နယ်မှာခြေစပ်ပြီးယူရက်တပ်ဖွဲ့တွေကိုအကြံပေးကူညီဖို့ပြင်ဆင်နေကြပါတယ်။အဲစစ်သွေးကြွားအဖွဲ့ရဲ့ကမ္ဘာနှံ့ဖြန့်ကျက်လို့ရှာနေတဲ့ရည်မှန်းချက်တွေနဲ့ပတ်သက်လို့ဩစတြေးလျဝန်ကြီးချုပ်တိုနီအက်ပေါ့ကသတိပေးပြောဆိုလိုက်တယ်လို့ဒီလိုရက်တွေကိုဟန်ထားနိုင်ရေးပုံမူကျူးဝန်းသွားဖို့လိုအပ်နေတယ်လို့လည်းပြောကြားလိုက်ပါတယ်။ကျန်းဖက်သမားတွေရဲ့ဝါရဖြန့်ချင်မှုတွေကိုတံပြန်တားဆီးနိုင်ရေးအစိုးရတွေကြားစူးစင်းညီညွတ်တဲ့အစီအစဉ်တွေပေါ်ထွက်လာစေဖို့ရည်ရွယ်ချင်းပတ်နေတဲ့စင်နီမျိုးကညီလာခံအဖွဲ့မှင်ကဩစတြေးလျဝန်ကြီးချုပ်တိုနီအက်ပေါ့ကဒီနေ့ပဲပြောဆိုသွားခဲ့တာဖြစ်ပါတယ်။
ကြာသပတေးနေ့ညနေပဲနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Robert Wagner ဖြစ်ပါတယ်အခုထုတ်လွင်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ညနေပဲထုတ်လွင်ပေးနေတဲ့အခုလက်ရှိအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ
်. This program has come to you from the Voice of America, Washington.